မေရိကန်ရဲ့ဝေရင်ဒရုန်းယာဉ်နဲ့တိုက်ခတ်မှုကြောင့်အီရန်ထိပ်တန်းစစ်ဗိုလ်ချုပ်တို့ကြာဆုံးခဲ့ရပြီးမယ်လို့လဲအမေရိကန်ရဲ့ဆွေးဆက်ဆွေးနွေးမှုကိုအီရန်ဘက်ကအပြတ်ပေးချမထားဘူးလို့အီရန်နိုင်ငံတိုင်းဝန်ကြီးကတင်းတင်းကနေနေတို့တွေ့ဆုံမိန့်မှုတစ်ခုမှပြောဆိုထားပါတယ်အီရန်နိုင်ငံမျိုးတော်တေရမာစနေနေ့ကလုပ်တဲ့တွေ့ဆုံမိန့်မှုအတွင်းဂျာမနီကဒါစိုက်ချဲမဂ္ဂဇင်းကိုပြောတာမှာတော့အီရန်နိုင်ငံတိုင်းဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကလူတွေအနေနဲ့လက်တွေအမှန်တကယ်ဖြစ်ပျက်နေတာတွေကိုအတိအမှတ်ပြုပြီးချင်းကပ်မှုပြောင်းလဲသွားနိုင်ခြေရှိတယ်ဆိုတာကိုသူ့အနေနဲ့ဘယ်တော့မှညင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်လုပ်ခဲ့ကြောင်းကြေညာခဲ့တဲ့2018ခုနှစ်ကလေးကအမေရိကန်နဲ့အီရန်ကြားတင်းမာမှုတိုးခဲ့တာပါ။အမေရိကန်ဘက်ကအီရန်ပေါ်ပြင်းထန်တဲ့တံခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့ပြီးနောက်အီရန်ရဲ့စီးပွားရေးလည်းအထိနာခဲ့ပါတယ်။ဒါပေမဲ့လည်းအီရန်အနေနဲ့ဆွေးနွေးဖို့ဆန္ဒရှိနေသေးပါဆိုတဲ့သဘောမျိုးနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။